သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဒီမိုကရေစီအရေးနဲ့ပြည်သူအရေးလှုပ်ရှားသူမှန်သမျှဟာနိုင်ငံအပေါ်စနစ်ဆိုးနဲ့စိုးမိုးခြင်းနဲ့စစ်အာဏာရှင်တွေအတွက်တော့ရန်သူတပွဲဖြစ်ခဲ့ရပါတယ်။အာဏာမြေကြီးတစ်ခုကိုသာရှေ့ရှုတဲ့စစ်တပ်ဟာဒီလိုလှုပ်ရှားဆောင်ရွက်သူတွေကိုအကြမ်းဖက်နှီးနဲ့ထောင်လွှဲမှာပဲထိန်သိမ်းခဲ့ပါတယ်။ဖမ်းဆီးခံနေရစဉ်အတွင်းမှာလည်းနိုင်ငံရေးအကျဉ်းသားတွေအတွက်ထောင်ချုပ်ခံဟာငရေခံတပွဲဖြစ်ခဲ့ရတာပါ။ဒီလိုအကြမ်းဖက်ဖိနှိပ်မှုတွေကြောင့်ပြီးခဲ့တဲ့2023ခုနှစ်မှာဆိုနိုင်ငံတဝင်းကအကျဉ်းထောင်ခုနှစ်ခုမှာနိုင်ငံရေးအကျဉ်းသား18ဦးသေဆုံးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကဖော်ပြထားပါတယ်။စည်ရင်အရာသေဆုံးခဲ့သူအများစုကစစ်မှားရေးအခြေအနေတွေဆူဆူဝါဝါခံစားနေကြရပေမယ့်စစ်ကူတာခွင့်မပေးတာတွေကြောင့်ဖြစ်တယ်လို့သိရပါတယ်။သေဆုံးသူတွေထဲမှာလည်းအသက်20ကျော်အရွယ်လူငယ်တွေကအစားအသက်80ကျော်အရွယ်အထိပါဝင်နေတာကိုစည်ရင်းတွေထဲမှာတွေ့ရပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP စည်ရင်းတွေအရာလဲအာဏာသိမ်းကာလ3နှစ်နီးပါးအထိနိုင်ငံရေးအကျဉ်းသား19,000ကျော်ဖမ်းဆီးထိန်သိမ်းခံနေရဆဲပါအဲ့ဒီတည်းနိုင်ငံအနာဂတ်ကိုဖော်ဆောင်မယ်ပညာတတ်တွေအများကြီးပါဝင်နေခြင်းကနိုင်ငံတစ်ခုလုံးအတွက်ကြီးမားတဲ့နှင်နာမှုတစ်ခုဖြစ်တယ်လို့စာရေးဆရာတီနိုင်ကပြောပါတယ
်ပညာတတ်တွေကိုထောင်ထဲထည့်လိုက်တာလမ်းမေးဈေးတဲ့ပေါ်နိုင်ကျင့်တတ်တဲ့စီဝင်ဌာနကအစဟုတ်လွတ်တော်တဲ့အထိသိရမှုရှိတယ်ဗျာပညာတတ်တွေကိုထောင်ထဲဘလောက်ပဲထက်ထက်ပညာတတ်တွေဘလောက်ပဲနှိကွနှိကွပညာတတ်တွေကရပ်မနေဘူးပိတ်လောင်ခံထားပါစီဗျာလက်နဲ့တွန်းဖွင့်လို့မရရင်အုံနောက်နဲ့နှလုံးသားနဲ့ဖွဲ့မိမှဘန်းနိုင်ကိုရောက်အောင်တွားနိုင်တာတွားရဲတာပညာတတ်ပဲအဲ့တော့ပညာတတ်တွေကိုထောင်ထဲထည့်ရင်ပညာတတ်တွေကထောင်ကိုပြောင်းပြစ်ကြမှာပဲဒါသူတို့နေရာမဟုတ်ဘူးလေပညာမတတ်သူတွေမှာသူတို့တိတ်ကြောက်တဲ့ယောဂပုဒ်တစ်ခုရှိတယ်အဲ့ဒါပညာတတ်ကြောက်တဲ့ယောဂပဲအာနာရှင်ကအဲ့ဒီယောဂကိုလက်နဲ့အကုနဲ့ကုစားဖို့ကြိုးစားတာဒါဟာယောဂနဲ့ဆင်းတဲ့တခြားစီပဲသူတို့တွေတတိရှိတယ်ဆိုရင်ပညာတတ်တွေကိုလွတ်မြောက်ခွင့်ပေးရမယ်နိုင်ငံရေးကိုနိုင်ငံရေးနဲ့ရင်ဆိုင်ရဲရမယ်။ပညာတတ်တွေကိုထောင်ထဲထက်လိုက်တာဟာနိုင်ငံရေးတင်းတက်ခံရတာပါပဲ
။ဒီလိုဖန်ဆီးထောင်ချတည်ဆုံတဲ့အထိနှိမ့်ဆက်ခဲ့တာဟာစစ်အာဏာရှင်အဆက်ဆက်ပြုလုပ်လို့ရှိတဲ့ကိစ္စရပ်တစ်ခုလို့ဖြစ်နေတာပါ။ကျောင်းသားတွေအများစုပါဝင်တဲ့1988အရေးတော်ပုံမှာလည်းနိုင်ငံရေးအကျဉ်းသားတွေဟာထောင်တွေထဲနှိမ့်ဆက်ခံရမှုလွန်ခဲ့ပြီးတည်ဆုံမှုတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့2023ခုနှစ်မှာဆို1988အရေးတော်ပုံမှာပါဝင်ခဲ့ပြီးတည်ဆုံခဲ့ရတဲ့နိုင်ငံရေးအကျဉ်းသား50နီးပါးကို AAPP ကမိသားစုဝင်နေစီငွေသားနဲ့ဂွန်ပြူပွဲလုပ်ပေးခဲ့တယ်လို့တာဝန်ရှိသူတွေက IFA သတင်းဌာနကိုဖြေကြားထားပါတယ်ထောင်ကနေလွတ်လာတဲ့အချိန်မှာလဲကုစားရနေရာတွေမရှိတဲ့အတွက်စစ်မှားရေးအခြေအနေကြောင့်တည်ဆုံခဲ့ရသူတွေလည်းရှိနေပါတယ်ဒီထဲမှာလူသိများထင်ရှားပြီးငင်းချမ်းရေးကိုတဖွာဖွာပြောနေတယ်ခပြာဆရာမောင်အောင်ပွင့်ဆွတ်ပစ်ပစ္စည်းတွေနဲ့ပကြီးတွေဖြစ်လာအောင်ဖန်တီးတယ်ကိုစန်းစော်ထွေတို့လိုတက်သည့်ပညာရှင်တွေပါဝင်ခဲ့တာပါတကြော့ပြန်အာနာသိန်းလက်ထက်အခုကာလမှာလည်းနိုင်ငံရေးကျင်းသားတွေကိုအသက်သေဆုံးတဲ့အထိနှိမ့်ဆက်မှုတွေရှိနေတာကြောင့်အသွင်ကူးပြောင်းရေးကာလရောက်တဲ့ဒီတိုင်းအကအွယ်ပေးဖို့ပြောလာသူကစကိုင်းဖိုရမ်ပြောရေးဆိုခွင့်ရှိသူကိုစိုးဝင်းဆွေပါ
နိုင်ငံကျင်းသားဘယ်လောက်ရှိပါလဲဆိုပြီးတော့နိုင်ငံကျင်းသားခွင့်ရေးအတွက်နိုင်ငံတကာမှာတောင်းဆိုပေးတာမျိုးတွေနိုင်ငံကျင်းသားတွေကိုကူညီဆောင်လျှောက်မှုပေးတာမျိုးတွေတော့ဒါလက်လောဖြည့်ရှင်းပြီးဖြစ်မယ်လို့ထင်ပါတယ်ဆရာနာရှင်ပြုတ်ကျပြီးသွားတဲ့အချိန်မှာတော့နိုင်ငံကျင်းသားဟောင်းတွေကိုဘယ်လိုပြန်ကုစားမလဲကျွန်တော်တို့ပထမအချိန်တုန်းကလည်းနိုင်ငံကျင်းသားတွေနဲ့ပတ်သက်လို့ဟိုပြန်ပြီးကုစားနိုင်ခဲ့တာမရှိဘူးနိုင်ငံကျင်းသားဟောင်းတွေကအတန်းပြည်ပေါ်မှာအကျွေးပြန်တောင်းနေဆိုတာမျိုးထိတောင်မှဒါဒီလိုအမြင်ခဲ့တာမျိုးတွေအထိရှိခဲ့တယ်ပေါ့ဒါကတော့စိတ်မကောင်းစရာပါပဲသူတို့အတွက်အရင်ဆုံးတော့ချီးမြှင့်ဂုဏ်ပြုမှုတွေနိုင်ငံတော်အဆင့်ပြုလုပ်တင်တယ်အဲနောက်တစ်ခါသူတို့ရဲ့ဘဝအဲသူတို့ရဲ့တာသင်မြေဆက်ရှင်သန်ရည်တည်နိုင်ရေးအတွက်လည်းပဲအဲဒါတိုင်းပြည်ကထောက်ပံ့မှုတွေလုပ်တင်တယ်လို့မြင်ပါတယ်ဟိုအတွင်ခုပြောင်းရေးကာလတရားမျှတမှုကိုတော့မဖြစ်မနေရှာဖွေပေးဖို့လိုမယ်လို့မြင်ပါတယ
်ကဘာမကြည့်ဘူးဆိုတဲ့ကြွေးကြော်အတန်းတွေနဲ့အတူစစ်အာဏာရှင်တွေရဲ့အကြမ်းဖက်နှိပ်စက်မှုဟာ1960နဲ့1988အဆက်ဆက်ရှိခဲ့ပေမယ့် အခု21ရာစုတော်လှန်ရေးမှာလည်းပြည်သူတွေဟာအသွေးအသားနဲ့အရင်ပြီးတော်လှန်မှုကိုဆင်နွှဲနေကြစေပါ။ထောင်နေရန်တွေနောက်မှာလည်းလူငယ်အရွယ်ကအစားနိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်505ပါဝင်အကြမ်းဖက်ဥပဒေတွေကိုအတ္တမပုံမှန်တက်ပြီးနိုင်ငံရေးအကျဉ်းသားတွေအဖြစ်နှစ်ရှည်ထောင်ချခံနေကြရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ9ရက်မှာလေကလေးမျိုးအချင်းတောင်ကနိုင်ငံရေးအကျဉ်းသား28ဦးကိုနှစ်နှစ်နီးပါးအထိခြေချင်းခတ်တိုက်ပိတ်ထားတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကထုတ်ပြန်ထားပါတယ်စစ်ကောင်စီအနေနဲ့လူငင်းချမ်းသာခွင့်ပေးတိုင်းလေနိုင်ငံရေးလှုပ်ရှားသူတွေအချို့လောက်ပဲဒီအကျိုးကိုခံစားခွင့်ရရှိတာပါပြီးခဲ့တဲ့လေးရဲ့လွတ်လပ်ရေးနေ့မှာတော့နိုင်ငံအဝင်အကျဉ်းထောင်တွေကအကျဉ်းသား1000နီးပါးကိုလွတ်ငင်းခွင့်ပေးခဲ့ပေမယ့်အဲ့ဒီတည်းနိုင်ငံရေးအကျဉ်းသားအနည်းငယ်ပဲပါဝင်ခဲ့ပါတယ်။ဒါကြောင့်ဒီလိုနိုင်ငံရေးအကျဉ်းသားတွေဖိနှိပ်မှုတွေရပ်တန့်မှုနဲ့ပတ်သက်ပြီးတကုံတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌမတ်ရွှေသိန်းကြီးကအခုလိုဆိုပါတယ်
ဒီပြည်သူတွေအားလုံးရဲ့အသိမာလဲနောက်ထပ်အစိုးရပဲအစိုးရမဆိုတက်လာဒါပြည်သူတွေရဲ့ပြောဆိုတိုင်းစွမ်းအသိပညာရဲ့နောက်တစ်ခုကတော့ဒီမှာပြောရမယ်ဆိုတဲ့အခြေအနေပေါ့လေဆိုလို့ချင်တာအစိုးရရန်တရားမှာဖြစ်တဲ့ဟာငါတို့ပြည်သူတွေလည်းမဆိုင်ပါဘူးဆိုတဲ့အသိမျိုးမဟုတ်တော့မယ်လဲပြောရတော့မှာငါတို့နဲ့ဆိုင်သွားရင်ဒါငါတို့ကိစ္စဆိုတဲ့ပြောရတော့မယ်ဆိုတဲ့အသိပညာလဲဒီဒေါ်လာရင်းမှာအများကြီးထွန်ကားခဲ့ပေါ့လေခုနကပြောသူနိုင်ငံရေးတက်ကြလို့ရှားသူတွေပညာတတ်လူငယ်တွေကအဖမ်းခံရရဲဆိုတဲ့ဟာမျိုးမမှုတော့ဘူးပေါ့လေဘာကြောင့်လဲဆိုတော့ဒါဒီနိုင်ငံမှာဒလိတစ်ခုတော့မှဖြစ်နေရဘူးအားလုံးကတော့ဒါပြောရင်ဖမ်းခံရမယ်ဆိုတဲ့ဟာမျိုးကဒလိပုံစံမျိုးတော့ဖြစ်တယ်ဆိုတော့မမှုတော့ဘူးဒါပေမဲ့ပြည်သူတွေကဒီလိုအများကြီးအကုန်လုံးကဘာဝိုင်းရောပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီအဖမ်းခံရရဲဆိုတဲ့ဟာမျိုးမဟုတ်တော့ဘဲနဲ့ဒါနိုင်ငံတစ်ခုရဲ့စနစ်တစ်ခုကိုပြုပြင်ပြောင်းလဲနေရမှာအများကြီးအတုံးဝင်သွားကြီးအများကြီးပုံစံပြောင်းသွားကြီးဖြစ်လိမ့်မယ်ပေါ့နော်
ຫນွေອູ້ຕໍລາຍີລູອະສາປິກແດລະຊິຕໍລາຍີມາတော့ປີດູດີປາວິນມູກາອາດຕະຄູລູສູນາຍມາແດງຖောင်ຫນွေອຈင်းຊະຄັນນີຍາດີພິສີລະນະກາຍຕໍລາຍີລ້ານເຊມມາພິສີປີຣင်းປີປາຖောက်ປູອພິຕໍລາຍີມາປາວິນນີຈາດີພິສີຈາຍາຕາວິນມາປາວິນນີຈາບາແດງလက်နက်အကူပြီးအာနာသိန်းနဲ့စစ်ကောင်စီကိုခုခံတော်လှန်တဲ့အခါမှာလေလူငယ်တွေကတော့ဒီတော်လှန်ရေးကိုဉာဏ်ပညာတော်လှန်ရေးအထွေခေါ်တော်လှန်ရေးလို့သတ်မှတ်ထားကြပါတယ်။ထောင်တကားတွေပွင့်လာဖို့အတွက်ဉာဏ်ပညာနဲ့တိုက်ဖွင့်ဖို့ဟာလက်ရှိຫນွေဦးတော်လှန်ရေးရဲ့ရှေ့ပြေးတစ်ခုလည်းဖြစ်တယ်လို့ဆိုကြပါတယ်။တဝဲခရိုင်တပိတ်ကော်မတီကိုမင်းလွင်ဦးက
အာနာရှင်ခေတ်မှာဟိုကျင်းထောင်ကလူကောင်းတွေတွေပဲလေဒီအာနာရှင်ခေတ်မှာပညာတတ်လူငယ်တွေကိုထောင်တွင်းကျင်းချနှစ်ကော့တပ်ဖြတ်နေရဆိုလို့ရှိရင်ဒီတိုက်ပြည်ကိုဘယ်လိုမောင်းနှင်ကြရတော့မလဲဒီတိုက်ပြည်ကိုပညာတတ်လူငယ်တွေမဦးဆောင်နိုင်တော့ဘူးဆိုလို့ရှိရင်ဒီတိုက်ပြည်မှာရှိတဲ့ပြည်သူလူထုရဲ့အခွင့်အရေးလောလတ်မှုလူချုံမှုတရားမျှတမှုဒါတွေကိုဘယ်လိုမှအာမခံနိုင်တော့မှလည်းမဟုတ်ဘူးဘယ်လိုနည်းနဲ့မှဒီတိုက်ပြည်ကလည်းညှိချမ်းမှလည်းမဟုတ်ဘူးပညာတတ်လူငယ်တွေကိုထောင်တွင်းကျင်းချတယ်ဆိုတဲ့ဟာကဒီတိုက်ပြည်ရဲ့နာဂတ်တစ်ခုလို့လူလူတစ်ခုလို့လူလူတရားလို့ကိုထောင်တွင်းကျင်းချတာ ਨੇ တူတူပဲဒီတိုက်ပြည်တပြည်ရဲ့ဖော်ပြမှုကနာဂတ်ကဒီတိုက်ပြည်မှာရှိတဲ့ပြည်သူလူလူနဲ့ပဲဆိုင်တယ်အဲ့တော့ပြည်သူလူလူရဲ့ဟိုဒီရင်းမြစ်တွေကိုအထုတ်ချနိုင်မှုဆိုလို့ရင်အဲ့တိုက်ပြည်ကဘယ်တော့မှဟိုဖော်ပြထုတ်တဲ့မှာလည်းမဟုတ်ဘူးဟိုညှိချမ်းတာရဟိုပြောမှလည်းမဟုတ်ဘူးလူတရားစာတပ်ကိုအထုတ်ချတဲ့နိုင်ငံဖြစ်လာဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဟိုတကယ်စစ်မှန်တဲ့ဟို Federal Democracy ပြည်တော်စုနိုင်ငံရေးစနစ်တစ်ခုရလာတဲ့အောင်မှဟိုဖြစ်နိုင်မယ်လို့မြင်တယ်
အင်းစိန်မန္တလေးတောင်ငူပခုတ်ကူတာယာဝတီကလေးဖအံပသိမ်ညောင်ရွှေမြင်းချံနဲ့ထိုင်ဦးစတဲ့ထောင်တွေတိုင်းမှာနိုင်ငံရေးအကျဉ်းသားများစွာချုပ်နှောင်ခံချရတာပါဖန်စီထိမ့်သိမ့်ခံနေရစေနိုင်ငံရေးအကျဉ်းသားတွေတဲ့တည်တံ့ကြခံရသူ120ဝန်းကျင်လည်းရှိနေတယ်လို့ AAPP စီးရင်တွေအရာသိရပါတယ်ပြီးခဲ့တဲ့2022ခုနှစ်ဇူလိုင်လမှာလေ88မျိုးဆက်ကျောင်းသားကောင်းဆောင်ကိုချီမီနဲ့လွတ်တော်ကိုစလေကိုပြိုးစီရတော်အပါအဝင်၄ဦးကိုတေတံချမှတ်ခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်ဒီလိုနိုင်ငံရေးအကျဉ်းသားတွေပေါ်လူအခွင့်ရေးချိုးဖောက်မှုတွေအပြင်ထောင်ဝင်စာပို့ဖို့ကိုတောင်စစ်ကောင်စီကကန့်သတ်နေစေပါလူငယ်ချမ်းသာခွင့်ပေးတိုင်းနိုင်ငံရေးလှုပ်ရှားမှုနဲ့ထောက်ချခံရသူတွေရဲ့မိသားစုဝင်တိုင်းကထောက်တကားဖွင့်တန်းကိုနားဆွင့်ပြီးနေပူမိုးရွာစောင့်ဆိုင်နေကြရပါတယ်။အ အဲ့ဒီတဲ့စစ်တပ်အာဏာသိမ်းတဲ့နေ့ဖေဖော်ဝါရီလတရက်ခရဲကဖမ်းဆီးထိန်းသိမ်းခံထားရတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလူမှုရေးဝန်ကြီးကိုနိုင်ငံလင်းရဲ့အမျိုးသမီးလဲပါဝင်ပါ။ထောင်နဲ့15နှစ်ချမှတ်ခံထားရတဲ့ကိုနိုင်ငံလင်းကတော့အခုချိန်ထိဇနီးဖြစ်သူမက်ခင်ဆန္ဒဝင်စီပြန်မလာနိုင်သေးပါဘူး။မက်ခင်ဆန္ဒဝင်ရဲ့မျှော်လင့်ချက်ကတော့
မပါမန်းတည့်ရတိုင်းနဲ့ဘာလို့တောက်ဆောက်လာလဲဆိုလို့ရင်မနော်ဒီကျမတို့နဲ့ရင်မချင်းတူလေရဲ့လက်တဲ့အတော့ပေါ်ပေါ်နော်ဝမ်းသာတယ်သူတို့အားပေးတယ်သူတို့ကြိုဆိုတဲ့အနေနဲ့ကျမတို့ကြည့်တာပါကျမခင်ကျက်ကတော့ဒုက္ခဆိုတာတော့ချုံမင်းနဲ့အတီးကလေးလို့တတ်မှတ်ထားတယ်ပုံစံဆိုတော့အမြဲတမ်းမလာဘူးလေပြေတွေနဲ့လာတတ်တဲ့အတွက်အဲ့လေပြေကိုတော့စောင့်နေတယ်ကျမတို့လည်းလေပြေဆိုတာမကြားတော့ပါဘူးလာတော့မှာပါအရေးတော့ပုံအောင်တဲ့တနေ့ကဒီနေ့နိုင်ရင်မနေ့ပြန်နိုင်ငံရေးအကျဉ်းသားတွေအကုန်လုံးလွတ်မယ်လို့ကျမယုံကြည်ထားတယ်ဒီယုံကြည်ချက်ဒီဘယ်တော့မှမလဲကျမအတွက်မပြောင်းလဲပါဘူးစိတ်ချက်လည်းမကြပါဘူးမှာကျမယောက်ျားကြီးအချိန်သူတို့နှစ်ချရတယ်15နှစ်ကြာတယ်ပြေလို့ရှိလို့ရှိရင်ပြန်လို့လာမယ်ဝင်လန်းချင်းရင်ထွက်လန်းချင်းပဲဆိုတော့ကျမယုံကြည်တယ်
လူသားရင်းမြစ်ဆိုတာဟာဆံပကကြီးမလွန်နဲ့တက်ရှိတရဇတာလို့တင်စားကြပါတယ်ဒီအတွက်ကြောင့်မလဲစည်ရစ်တဲ့အတက်ပညာရေးကသာကဘာကိုလွှမ်းမိုးနိုင်တယ်လို့ယုံကြည်ကြပါတယ်စစ်အာဏာရှင်အစဉ်အဆက်မင်းမှုခဲ့တဲ့မြန်မာနိုင်ငံကပြည်သူတွေအတွက်ကြောင့်ဒီမိုကရေစီဆိုတဲ့စကားလုံးကိုအတိတ်ပဲဖွင့်တဲ့အခါတိုင်းထောင်နေရန်တွေကြားဖြတ်တန်းနေကြရစေပါဒီသတင်းဆောင်မကိုတန်လွင်ခက်ခက်ပေးပို့ထားတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်မတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ